COVID-19 ကြောင့်ရပ်တန့်သွားတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေပြန်လည်ကုစားဖို့အစိုးရကနောက်ထပ်ချင်းငွေတွေမကြခင်ထပ်ချပေးဖို့ရှိပါတယ်။လိုအပ်လာတဲ့ဘဏ္ဍာငွေတွေအတွက်နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေစီကနေငွေချေချတာမျိုးစီးပွားရေးပြန်လည်ကုစားရေးမှာအစိုးရကဘယ်စီးပွားရေးလုပ်ငန်းတွေကိုအဓိကတွန်းအားပေးသွားဖို့ရှိပါလဲ။အပြည့်အစုံကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။COVID-19 ကြောင့်စီးပွားရေးတက်ရောက်မှုတွေပြန်လည်ကုစားရေးကော်မတီကနေပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုနောက်ထပ်ချင်းငွေတွေထပ်ချပေးသွားဖို့ရှိရလို့ကော်မတီရဲ့အတွင်းရေးမှူးဦးအောင်နိုင်ဦးကဒီကနေ့မီဒီယာတွေကိုပြောလိုက်ပါတယ
်။ချင်းငွေတွေထပ်ထုတ်သွားပေးဖို့ရှိပါတယ်။ထပ်ထုတ်ပေးအပိုင်းမှာလည်းအတုံးတုံးလည်းမပြောင်းလဲပါဘူး။ကျွန်တော်တို့က100ခန့်လုံးနဲ့ပဲဆက်ပြီးထုတ်ပေးသွားပါမယ်။နောက်ကချင်းငွေကျော့လွားတက်တယ်လည်းထောက်ကြီးခေါ်ယူဖို့ရှိတယ်။ဟိုရက်ကြောင့်ကျွန်တော်တို့တိကျမဆုံးဖြတ်သေးတော့ကျွန်တော်ပြောလို့မရသေးဘူး။မချန်ခင်ရက်ပိုင်းတွေမှာထုတ်ပြန်ပေးပါမယ်။
စီးပွားရေးပြန်လည်ကုစားဖို့အတွက်အစိုးရကကော်မတီဖွဲ့ပြီးပြည်တွင်းကစီးပွားရေးလုပ်ငန်းတွေကိုချင်းငွေတွေထုတ်ချေးပေးနေရ6ကြိမ်မြောက်ရှိပါပြီ။ဦးစားပေးအနေနဲ့လက်ခစားအထည်ချုပ် CMB လုပ်ငန်းတွေကိုဦးစားပေးချေပါတယ်။အဲဒီနောက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းအသေးစားစက်မှုလက်မှုလုပ်ငန်းရှင်တွေအားလုံးစုစုပေါင်းကျပ်ငွေ86ဘီလီယံထုတ်ချေးထားပါတယ်။ချင်းငွေစချပေးတဲ့အချိန်မှာအရေးပေါ်လိုအပ်တဲ့ငွေကိုလူမှုဝန်ထမ်းရမုံငွေကနေကျပ်ငွေဘီလီယံ90စီမံဘဏ္ဍာဝန်ကြီးဌာနကနေကျပ်ငွေဘီလီယံ90စုစုပေါင်းဘီလီယံ100မှတည်ပြီးချင်းငွေစာချေပေးခဲ့ပါတယ်။အခုစီမံဘဏ္ဍာဝန်ကြီးဌာနကနေနောက်ထပ်ကျပ်ငွေဘီလီယံ100ထပ်ချပေးမှဖြစ်လို့လူမှုဝန်ထမ်းရမုံငွေဘီလီယံ90ကိုပြန်ပေးဖို့အဆုံးပြတ်ထားပြီးကျန်တဲ့ငွေကိုချင်းငွေဆက်ချပေးမယ်လို့ဦးအောင်နိုင်ဦးကပြောပါတယ်။စီးပွားရေးပြန်လည်ကုစားရေးအတွက်လိုအပ်လာတဲ့နိုင်ငံတော်ဘဏ္ဍာငွေကိုနိုင်ငံတကာဖွဲ့စည်းတွေကနေအမေရိကန်ဒေါ်လာတန်ပေါင်း1250အတိုးနှုန်းနည်းနည်းနဲ့ချေထားရပါတယ်။ချင်းငွေကိစ္စနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးတန်းစင်လွင်ကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ရပါ
ဒီစီးပွားရေးကုစားရေးမှူးတွေမှာလိုတဲ့ငွေချေးကိစ္စတွေရှိတယ်ဒီအတွက်တော့ဂျပန်နိုင်ငံကရန်30ဘီလီယံပေးထားပါတယ်ဘတ်ဂျက်ဆပ်ပို့ပါဘတ်ဂျက်တွေတိုက်ရိုက်ထည့်ထားတယ် IMF နိုင်ငံတကာငွေကြေးကြောင့်ရန်မုံငွေအဖွဲ့ကအမေရိကန်ဒေါ်လာတန်း900 ADB ကတန်း30ဖြစ်ပါတယ်ကဘာဘန်ကစုပေါင်းတန်း250ဖြစ်ပါတယ်ပြောချင်တာကဒီအတွန်းတော့အမေရိကန်တက်တာတဲ့ချင်းငွေကျွန်တော်တို့စုစုပေါင်းအမေရိကန်ဒေါ်လာတန်းပေါင်း1250ကျွန်တော်တို့ရယူဆောင်ရွက်ထားပါတယ
်အစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုမှာကျန်းမာရေးသုံးပစ္စည်းတွေလေယာသားငါစက်မှုစုံတစ်တွေဖော်ဆောင်မှုနဲ့ Digital နည်းပညာသုံးစီးပွားရေးလုပ်ငန်းတွေဒါရီမှာအထူးကရင်းနှီးမြှုပ်နှံသွားဖို့ရှိပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုရင်အမေရိကန်ဒေါ်လာ4.3 ဘီလီယံလောက်အခုနှစ်ထဲခွင့်ပြုထားရလို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံမှုကတော့89ခုရှိပြီးမြန်မာကျပ်ငွေ 1.3 ထရီလီယံရှိပါတယ်။ NLD ဆိုရလက်ထက်မှာစင်ကာပူနိုင်ငံကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကတော့ဒေါ်လာ18ဘီလီယံနဲ့အဆင့်2ဖြစ်ပြီးအထွေထွေကဏ္ဍနဲ့အထည်ချုပ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ခဲ့တာပါ။